ကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်နေတဲ့တမူးမြို့နယ်တဲကခံပတ်မြို့အနီးကိုစစ်ကောင်စီတပ်ရဲ့စစ်ကြောင်းရောက်လာတဲ့အတွက်ဒီဇင်ဘာလ6ရက်မနေ့ပိုင်းကစလို့ဒေသခံတွေစစ်ဘေးတန်းရှောင်နေကြရပါတယ်။စစ်ကောင်စီတပ်ဟာကလေးမြို့ကနေထွက်လာပြီးမော်လိုက်ကလေးတမူးမြို့တွေဘက်ကိုအဖွဲ့သုံးဘက်ခွဲပြီးစစ်ကြောင်းထိုးဖို့ပြင်ဆင်နေတဲ့အတွက်ခံပတ်မြို့တဲကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်။တောင်းတာဘယ်ထက်လဲဆိုရင်လည်းမအားလို့သိရတဲ့လောက်ကဒီမော်လာရဲ့ကလေးရဲ့တမီးရဲ့အခဲ၃ခန့်ရှိရပေါ့။အခဲ၃ခန့်ရည်ရဲ့ညာကနေထွက်လာလို့ဒီဟာတမီးကထွက်လာတဲ့စစ်ကြောင်းကအဲ့နေရာမှာသုံးဖွဲ့ကျော်လာတယ်ပေါ့။တရားတစ်ဖွဲ့အားကြနာတဲ့ဖွဲ့ပေါ့နော်သုံးဖွဲ့ကျော်ပြီးမှအဲ့ရဒီမှာစစ်ကြောင်းဖြတ်ခွဲလို့ပြရတဲ့ဆောင်ပေါ့အမှတ်မျိုးရောလာမလားတော့မသိရသေးဘူးဆောင်ပေါ့ခံတတ်မှာတော့ဟုတ်တချို့ပြည်သူတွေကတော့ရှောင်ကုန်ရည်ကြာဟုတ်အမှတ်တစ်ခုတုံးတာရှောင်ကုန်ရပြီးရက်ွက်တွေရတယ်လို့ဟုတ်ဒါတွေမှာတော့ကန့်နေလို့စစ်ဆောင်စခန်းတည်တမ်းရှိတော့လေကစင်တရားကြီးစားရဲ့နေရာအခြေအနေဆိုတော့အဲ့လိုပြရဆောင်ရနေမှာတော့ဘာဖြစ်ပါပါတော့ခုနပြရလို့ရှိရပါဘူ
းစစ်ကောင်စီတက်တင်နဲ့အနည်းဆုံးမှရှိနေတဲ့ခံပတ်အမှတ်တစ်ရက်ွက်နဲ့အမှတ်နှစ်ရက်ွက်ကဒေတာကန်နေအဓိကထားတင်းရှောင်နေရတာလို့သိရပါတယ်စစ်ကောင်စီတပ်ဟာခံပတ်မြို့နယ်ကလျက်မှာရှိတဲ့ချင်းပြည်နယ်တွန်းတံမြို့ကခွန်နွဲရွာမှာရောက်ရှိနေတယ်လို့လဲဒေသခံတွေကဆိုပါတယ်အဲ့ဒီကျေးရွာမှာအရသာတချို့ကိုစစ်ကောင်စီဘက်ကဖမ်းဆီးတာတွေရှိပြီးဒီစစ်ကြောင်းကခံပတ်မြို့ဘက်ကိုထိုးစစ်ဆင်လာနိုင်တဲ့အတွက်စိုးရိမ်ပြီးပြောင်းရွှေ့နေတာလို့ခံပတ်မြို့ကန်တဦးကပြောပါတယ်
ကြောင်လာလို့ခုံမွက်သူလေခုံမွက်စင်သားချင်းရောက်နေတယ်လို့ခုံမွက်မှာမရောတော့ဖမ်းသွားတယ်ဆိုတာတရင်ကြတာနဲ့ဒီကဆန်းစီတို့ရဆင်းရတာပေါ့နော်ဘယ်လိုလဲတော့ရှိတာကတော့ဒီလေစစ်တမရစစ်တမလာမှရှိတာလေနော်ဒီလေအခုတည်းကရှိလို့စီနီယာတော့ဒုက္ခလာမလဲတော့ပြောလို့မရဘူးလေတော့ဘယ်တော့သူချောတော့ဘူးဆက်ကနန်ဖက်ဒီသမုတ်ကဘောနော်တက်မှလည်းရှာမဲ့လို့ရှိတယ်တချို့တော့ဒီထက်ကလေးကိုတက်မှကျွန်တော်ကတော့မရှာမဲ့လို့ရှိတယ
်ခံပတ်မျိုးတွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်ကစလို့၄ရက်ဆက်တိုက်ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာလ9ရက်မှာတော့ခံပတ်မျိုးကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့တာပါသိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးစနစ်ကိုအကောင်အထည်ဖော်ပြီးအယက်သားဒေသခံတွေပြန်လည်ဝင်ရောက်နေထိုင်တာလည်းဖြစ်ပါတယ်ခံပတ်မြို့ကဒေသခံတွေဟာဒီတစ်ကြိမ်အပါအဝင်စစ်ဘေးတိမ်းရှောင်နေရတာ3ကြိမ်ရှိနေပြီဖြစ်ပါတယ်